အမေရိကန်ဒုသမ္မတကမလာဟဲရစ်ကသူ့အဖို့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့လူမျိုးရေးအရဆွဆွဲတိုက်ခတ်မှုတွေဟာအရင်ကလုပ်နေကြဆွဆွဲချက်တွေသာဖြစ်တယ်လို့တက်ဆက်ပြည်နယ်ဟျူစတန်မြို့ကအာဖရိကန်အမေရိကန်တက္ကသိုလ်ကျောင်းသူကျောင်းသားတွေရဲ့အစီအယုံတစ်ခုဖြစ်တဲ့ Sigma Gamma Rho Sorority မှာမနေ့ကတုံ့ပြန်ပြောဆိုလိုက်ပါတယ်
Donald Trump spoke at the annual meeting of the National Association of Black Journalists.
ဒီနေ့နေကင်းကပဲဒေါ်နယ်ထရမ့်ကနိုင်ငံလုံးဆိုင်ရာလူမဲ့သတင်းတောင်များအသင်းမှာစကားပြောခဲ့ပါတယ်။သူပြောသွားတာဟာအရင်ကသူဆွဆွဲလေးရှိတဲ့ပြကွက်ဟောင်းတွေအတိုင်းပါပဲ။ကွဲလွဲချက်တွေကိုတွေးထိုးပြီးလေးစားမှုမရှိတဲ့ပြောဆိုချက်ပါ။အမေရိကန်ပြည်သူတွေဟာဒီတဲ့ပုံမှုကောင်းမွန်တာနဲ့ထိုက်တန်ပါတယ်လို့ဒုသမ္မတကမလာဟာရစ်ကပြောဆိုသွားတာပါ။ကမလာဟာရစ်ကအရင်ကသူ့ကိုယ်သူအိန္ဒိယနယ်ဘွားလို့တခြားလုံးပြောနေခဲ့ရာကအခုမှလူမဲ့လို့ပြောင်းလိုက်ကြောင်းသူမကိုလူမဲ့အမျိုးသမီးတယောက်ဆိုတာပြီးခဲ့တဲ့နှစ်ပိုင်းအထိမသိခဲ့တဲ့အကြောင်းအခုတော့အိန္ဒိယနယ်ဘွားလားလူမဲ့လားဆိုတာသူ့အနေနဲ့ကွဲကွဲပြားပြားမသိတော့ကြောင်းထရမ့်ကမေးခွန်းထုတ်ခဲ့တဲ့အပေါ်မှာဒုသမ္မတဟာရစ်ကတုံ့ပြန်ပြောဆိုခဲ့တာပါ။တူးနဲ့တူးမတူညီတဲ့အချက်တွေဟာအင်အားဖြစ်စေမဲ့အရင်းအမြစ်တွေလို့ကမလာဟာရစ်ကပြောဆိုပြီးလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုအနိုင်ရဖို့အတွက်လူမဲ့အမျိုးသမီးတွေစုစည်းကြဖို့သူ့ကိုထောက်ခံဖို့အတွက်လည်းတိုက်တွန်းသွားပါတယ်။ကမလာဟာရစ်ဟာအမေရိကန်ပြည်ထောင်စုမှာကျောင်းလာတဲ့ရင်ရွှေပြောင်းအခြေချဖို့ရောက်လာသူဂျမေကာနိုင်ငံကဖခင်နဲ့အိန္ဒိယနိုင်ငံကမိခင်တို့မွေးဖွားခဲ့သူဖြစ်ပါတယ်။သူမကိုယ်တိုင်ကလည်းဝါရှင်တန်ဒီစီမြို့မှာရှိတဲ့လူမဲ့တက္ကသိုလ်ကဘွဲ့ရခဲ့သူဖြစ်တဲ့အပြင်အထက်လွတ်တော်အမတ်အဖြစ်တာဝန်ယူခဲ့တဲ့အချိန်တုန်းကလည်းလွတ်တော်လူမဲ့ဆိုင်ရာကော့ကတ်စ်အဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျ။